အာရှမှာကမ္ဘာကယောဂကိုဗစ်ကြောင့်အသက်ဆုံးရသူပေါင်းကလူပေါင်းတစ်တန်းကျော်လွန်သွားပြီဖြစ်ပါတယ်ဒီကနေ့တောက်ကြနေ့အထိစစ်တမ်းနေအရတန်ကိုရီးယားနိုင်ငံနဲ့ဂျပန်နိုင်ငံတို့ကနေစတင်ပြီးတော့ပြန့်နှံ့ခဲ့တဲ့ကိုဗစ်-19ဟာသေဆုံးမှုပေါင်းတစ်တန်းကျော်သမိုင်းဆန်ချိန်တင်သွားပြီဖြစ်တယ်လို့ရိုက်တာကကြောက်ယူတဲ့စစ်တမ်းမှာဖော်ပြပါတယ် ကမ္ဘာလူဦးရေရဲ့ထက်ဝက်ကျော်နေထိုင်တဲ့အာရှမှာသေဆုံးမှုနှုန်းကတစ်တန်းနဲ့46%လောက်ရှိသွားပြီဖြစ်ပြီးကမ္ဘာတဝန်းကိုဗစ်ကြောင့်အသက်ဆုံးမရသူတွေရဲ့16ရာခိုင်နှုန်းရှိတယ်လို့စစ်တမ်းမှာဖော်ပြထားပါတယ်။မလေးရှား၊စင်ကာပူ၊တောင်ကိုရီးယား၊ဗီယက်နမ်တို့မှာကိုဗစ်ဖြစ်ပွားမှုကစန့်ချိန်တင်ဖြစ်ပွားနေသေးပေမဲ့အိန္ဒိယ၊အင်ဒိုနီးရှားနဲ့ဖိလစ်ပိုင်နိုင်ငံတွေမှာ တယောက်မှမရှိစေရဆိုတဲ့စီမံကိန်းနည်းဗျူဟာနဲ့ယောဂကူးစက်မှုမဖြစ်ပွားအောင်တင်းတင်းကြပ်ကြပ်ထိန်းချုပ်ထားတဲ့တရုတ်ပြည်မှကြီးမာတော့ကူးစက်မြန်မျိုးဗီဇကွဲအိုမီကရွန်ပိုးသစ်ကြောင့်ကူးစက်မှုရဲ့ဌာန်ကိုဘလူးတော်တော်များများခံနေရပါတယ်။အရှေ့အာရှရဲ့စီးပွားရေးဗဟိုချက်နိုင်ငံတွေဖြစ်တဲ့ဂျပန်တောင်ကိုရီးယားနဲ့ဟောင်ကောင်မှလည်းသေဆုံးမှုနှုန်းမြင့်တက်လာနေပါတယ်။ကိုဗစ်ကာကွယ်ဆေးမထိုးနိုင်နိုင်သေးတဲ့တက်ကြီးရွယ်အိုတွေနဲ့ဘိုးဘွားဆောင်ရှောက်ရေးကေဟာတွေမှာကူးစက်မှုအများဆုံးဖြစ်ခဲ့တဲ့ဟောင်ကောင်မှာပြီးခဲ့တဲ့သတင်းပတ်တွေကတရက်ကိုအနည်းဆုံးသေဆုံးသူ200အထိမြင့်တက်လာခဲ့ပါတယ်။တောင်ကိုရီးယားမှာလည်းနေ့စဉ်သေဆုံးမှုနှုန်းက186ဦးထိရှိနေတဲ့အတွက်2021ခုနှစ်တုန်းကသေဆုံးမှုထက်3ဆပြင်းထန်နေပါတယ်။အာရှတဝန်ကိုဗစ်ကူးစက်မှုကြောင့်သေဆုံးမှုရဲ့52ရာခိုင်နှုန်းထိဖြစ်ခဲ့ရတဲ့ကမ္ဘာလူဦးရေဒုတိယအများဆုံးနိုင်ငံအိန္ဒိယမှာတော့ကူးစက်မှုကတိတိတသားကျဆင်းလာနေကြပါတယ်။အိန္ဒိယမှာလွန်ခဲ့တဲ့၄ရက်အတွင်းတရက်ကိုလူ9000ထက်မနည်းကူးစက်ပြီး200ကျော်သေဆုံးနေတာပါ။ပြီးခဲ့တဲ့ဇန်နဝါရီလတုန်းကတော့အိန္ဒိယမှာတရက်ကိုလူ3သိန်းကူးစက်ပြီးလူ1000နည်းစီအသက်ဆုံးခဲ့ရတဲ့ကူးစက်ပြန့်ပွားမှုအဆိုးဝါးဆုံးအမြင့်မားဆုံးဖြစ်ပွားခဲ့တာပါလက်ရှိမှာတော့တရုတ်တောင်ကိုရီးယားနိုင်ငံတွေမှာနိုင်ငံလူဦးရေရဲ့85ရာခိုင်နှုန်းကာကွယ်ဆွေးထိုးနှံထားပြီးဖြစ်ပြီးမြန်မာနိုင်ငံဥပါကစ္စတန်ကာဂျစ္စတန်နိုင်ငံတွေမှာတော့လူဦးရေရဲ့40ရာခိုင်နှုန်းပဲကာကွယ်ဆွေးထိုးနှံထားပြီးဖြစ်တယ်လို့ရိုက်တာစစ်တမ်းမှာဖော်ပြပါတယ်အာရှတဝမ်းမှာတော့ခံမှန်းချေလူဦးရေရဲ့65ရာခိုင်နှုန်းကာကွယ်ဆွေးနှမျိုးထိုးနှံထားပြီးဖြစ်ပါတယ်ကူးစက်မြန်မျိုးဗီဇာကွဲအိုမီကရွန်ကူးစက်မှုကြောင့်လူသေဆုံးမှုတွေမြင့်တက်လာနေစေဖြစ်တာကြောင့်ကမ္ဘာလူဦးရေထူထပ်တဲ့နိုင်ငံတွေမှာ COVID-19 စီမံစည်းကမ်းကန့်သတ်ချက်တွေဖြေလျှော့ပေးဖို့တိတ်ဆောနေသေးတယ်လို့လည်းပညာရှင်တွေကအကြံပြုပါတယ်။ကမ္ဘာတဝန်းမှာတော့ COVID ကူးစက်မှုကတိုးလာနေစေဖြစ်ပြီးကမ္ဘာကာယရောဂါ COVID-19 ကူးစက်မှုကိုစောင့်ကြည့်မှတ်တမ်းယူနေတဲ့အမေရိကန်ပြည်ထောင်စုခြေဆိုင် John Hopkins သက္ကသိုလ်ရဲ့ဒီကနေ့မတ်လ17ရက်နေ့ထုတ်ပြန်ချက်အရကူးစက်သူပေါင်းက453သန်းကျော်သွားပြီးဖြစ်ပြီးကိုဗစ်ကြောင့်အသက်ဆုံးသူကတော့ကမ္ဘာတဝန်း6သန်းကျော်သွားပြီးဖြစ်ပါတယ်ရှင်။